Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ10ရက်တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းဒိုမီတာ79နဲ့25ရုပ်ကနေတက်ရိုက်တန်လှည့်နေပါပြီခင်ဗျာကျွန်တော်အောင်မဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပါကစ္စတန်နိုင်ငံမှာဒီကနေ့စောပိုင်းဘုံးပေါက်ခွဲမှုကြောင့်ရှင်းနေအများစုပါဝင်အနည်းဆုံးလူ60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရသွားပါတယ်။ထိုင်းနိုင်ငံမှာအခြေခံဥပဒေသစ်အတွက်လူမှုဆန္ဒခံယူပွဲကျင်းပရမှာကနဦးမဲရက်လက်တွေအရမဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကထောက်ခံတာတွေ့ရပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူညင်ညာပေးမှာပါ
။ကောင်းပါပြီခင်ဗျာ။ဒီကနေ့တနင်္လာနေ့ဟာမြန်မာတိုင်းနိုင်ငံလုံးလူမှုအုံကြွဆန္ဒပြတောင်းဆိုမှုကြီးပေါ်ပေါက်ခဲ့တဲ့သမိုင်းဝင်ရှင်းလေးလုံးအရေးတော်ပုံ28နှစ်ပြည့်တဲ့နေ့ဖြစ်တာကြောင့်ဒီသတင်းတွေကိုဦးစားပေးတင်ဆက်သွားမှာပါ။အရင်ဦးဆုံးဒီမြန်မာနိုင်ငံရေးအခမ်းအနားမှာဒီ88မျိုးဆက်တည်းရဲ့နိုင်ငံရေးရည်တည်ချက်ကပါပါလေ
။မြန်မာပြည်ဒီမိုကရက်တစ်အပြောင်းအလဲဟာတော်တက်မှန်ကန်နေရဆိုရင်တော့88ကဘယ်လိုပဲဖြစ်ပြန်ပိုးအောင်မယ်။အဲ့ဒါမျိုးဆက်တစ်ခုလို့ပြောတာ။တိမ်းဆောင်းမှုတွေဖြစ်လာခဲ့မယ်၊လွဲလာခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်သိတယ်88မျိုးဆက်ဒီတိုင်းထိုင်မှာပေါ့။
88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့စည်းကအကွန်များကြီးပြောသွားတာပါဒါအပြင်မြန်မာနိုင်ငံမှာရှေးလေးလုံးနှစ်ပတ်လည်ခန်းနာတွေကျင်းပနေကြတာတခါဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တက်မတော်ကကွေးဦးစည်းချုပ်တို့ဒီကနေ့တွေ့ဆုံပြီးတော့ဗားရီဆွေးနွေးခဲ့ကြပါလေဒီအကြောင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံနောက်တောင်ဘက်မှာရှိတဲ့ကွတ်တာမြို့ရဲ့ဆေးရုံဝင်တွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲခဲ့ရာကရှင်းနေအများစုပါဝင်အနည်းဆုံးလူပေါင်း60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရတဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ဒဏ်ရာရသူတွေက20ကျော်လောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတာကြောင့်သေဆုံးသူရေအတွက်ပိုများနိုင်တယ်လို့လည်းဆေးရုံတာဝန်ရှိသူတွေကပြောပါရယ်ဘယ်သူမှမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့သေဆုံးသွားတဲ့ဒေသခံရှင်းနေများကောင်စီဥက္ကဋ္ဌအတွက်ဝန်ထမ်းချင်းထိမှန်အခမ်းအနားနဲ့ကန့်ကွက်ဆန္ဒပြဖို့ဒါဇင်နဲ့ချီတဲ့ရှင်းနေတွေဆေးရုံဝင်တဲ့စုဝင်နေချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းပြည်내ဆွေးရပြောခွင့်ရသူအန်နွာအယ်ဟတ်ခါခါက VOE ကိုပြောပါရယ
် This morning unfortunately one of our very distinguished lawyer Bilal Anwar Qasi was targeted
ဒီမင်းနဲ့ဆွေးရမှာပဲထင်ရှားတဲ့ရှင်းနေတူဖြစ်သူဘလန်အန်နွာကာစီကိုပြစ်မှတ်ထားလုံခြံခံခဲ့ရပါတယ်သူလောင်းကိုဒေသခံရှင်းနေတိုင်းဝန်းကလက်ခံရယူခဲ့တဲ့အချိန်မှာပဲပောက်ကွဲမှုကြီးတစ်ခုဖြစ်ခဲ့တာကြောင့်အများပြားထိခိုက်ဒေဆုံးခဲ့တဲ့အကြောင်းပြည်내ဆွေးရပြောခွင့်ရသူကပြောဆိုသွားတာပါထိခိုက်ဒေဆုံးသူတွေထဲမှာတော့ရှင်းနေရဲ့ဆန္ဒပြပွဲကိုသတင်းယူဖို့ရောက်လာတဲ့သတင်းတောက်တွေကင်မရာသမားတွေလည်းပါဝင်ပါတယ်ဒဏ်ရာရသူတွေထဲမှာစိုးရိမ်ရတဲ့အခြေအနေအများပြားရှိနေသေးတဲ့အတွက်လည်းတည်ဆုံသူရေအတွက်ပုံများနိုင်တယ်လို့လည်းပြောနေပါတယ်ပြည်내ဆိုးရတာဝန်ရှိသူတွေနဲ့ကွတ်တာမျိုးကဘုံရှင်လေးအဖွဲ့ကတော့အသေးခံဘုံခွက်တက်ခတ်မှုအဖြစ်အတိအပြုပြောဆိုခဲ့ကြတယ်လို့အခင်းဖြစ်ပေါ်ရနေရမှာဘုံခွက်တက်ခတ်သူရဲ့ခေါင်းနဲ့ခြေထောက်တွေကိုတွေ့တယ်လို့လည်းပြောပါတယ်တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးတက်ခတ်မှုကပါကစ္စတန်ဆိုးရရဲ့အချက်ဖက်ဝါဒနဲ့အဆိုးရဝါဒတွေကိုတက်ဖြစ်ဖို့ကြိုးပမ်းမှုတွေကိုလက်တုံ့ပြန်တဲ့လုပ်ရဖြစ်ပုံရတယ်လို့လည်းပြည်내ဆိုးရပြောခွင့်ရသူကပြောဆိုသွားပါတယ်
တူရကီနိုင်ငံမှာပြီးခဲ့တဲ့လကမအောင်မမြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုအပြီးသမရရီဂျက်တေးအာဒူဝန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမနေ့ကတနင်္ဂနွေနေ့တုန်းကအစ္စတန်ဘူမြို့လမ်းမတွေပေါ်မှာတန်းနဲ့ချီတဲ့တူရကီနိုင်ငံသားတွေစူဝေးဆန္ဒပြကြပါဗျ။ပြီးခဲ့တဲ့ဆီယနာသိမ်းကြိုးပမ်းမှုအထွန်းမှာတော့လူပေါင်း290ကျော်သေဆုံးခဲ့ရတာပါ။အခုစူဝေးဘဲကိုဘာသာရေးကောင်းဆောင်တွေနဲ့အတိုက်ခံအင်အားစုတွေကလည်းပူးပေါင်းပါဝင်ကြပါဗျ။အာနာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ခြင်းကစလို့ပြည်ပရောက်မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်ကိုထောက်ခံသူတွေကိုအစိုးရကအဓိကထားနှိမ်နင်းနေတာမှာတော့စစ်ဘက်အရာရှိတွေအပါအဝင်အစိုးရဌာနတွေမှာတာဝန်ထမ်းဆောင်နေကြသူထောင်ထဲချီကိုအလုတ်ကယာယီရက်ဆိုင်တာဖမ်းဆီးထိန်းသိမ်းတာနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပါတယ်။မစ္စတာဂူလန်ကိုအမေရိကန်ပြည်ထောင်စုကနေတူရကီနိုင်ငံကိုလွှဲပြောင်းပေးဖို့ဒီအမေရိကန်ပြည်ထောင်စုမှာတောင်းဆိုဆန္ဒပြတာတွေလည်းဖြစ်ခဲ့ပါတယ်။1990ပြည်လုံးနှစ်တွေကတည်းကအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့မစ္စတာဂူလန်ကတော့တူရကီအာဏာသိမ်းချိုးဖောက်မှုကိုရှုံချထားတယ်လို့ဒီဖြစ်ရပ်မှာသူပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းလည်းညှင်းဆန်းထားပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဇူလိုင်လ15ရက်နေ့ကဖြစ်ခဲ့တဲ့တူရကီအာဏာသိမ်းဖို့ချိုးဖောက်မှုမှာမစ္စတာဂူလန်ကနောက်ွယ်ကနေအဓိကချိုးကန်စီစဉ်ခဲ့တာလို့စွပ်စွဲထားတာပါရှင်။
အမေရိကန်သမ္မတလောင်းထွန်းဦးရဲ့ဒီသတင်းပတ်တဲ့မီရှိဂန်ပြည်နယ်မှာစီးပွားရေးခီးစဉ်ထွက်တဲ့အခါမှာသမ္မတအဖြစ်တာဝန်ယူတဲ့အခါလှုပ်ဆောင်မှုရည်မှန်းထားတဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့အဓိကပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ရဲ့ကားလုပ်ငန်းတွေအဓိကရုံးဆက်ရာဒီထရိုက်မြို့မှာ Republican Party သမ္မတလောင်း Donald Trump တင်းလာနေမင်းငွန်းပြောကြားမှာဖြစ်ပြီး Democratic Party သမ္မတလောင်း Hillary Clinton ကတော့တောက်ကြနေမှာစီးပွားရေးဆင်မှာဖြစ်ပါတယ်အလုတ်ကိုင်းခွင်လန်းတွေဖန်တီးပေးမဲ့သမ္မတလောင်းအဖြစ်ပြောဆိုထားတဲ့ Trump ကတော့စီးပွားရေးနဲ့ကွန်ထရိုးလုပ်ငန်းကြီးတွေမှာ အခွန်ထုတ်တွေရှာချရေးတရုတ်နဲ့မက္ကဆီကိုတို့လိုနိုင်ငံတွေအတွက်အသာစီးရနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမယ့်ကိစ္စတွေပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ပြန်ပြတ်ဒီမိုကရက်တစ်ပါတီသမ္မတလောက်ကလင်တန်ကတော့လန်ဒတာတွေလေစိတ်တွေပြုပြင်တိဆောက်တာတွေလို့ယွယွန်းနေတဲ့အခြေခံအဆောက်အအုံကိုပြန်လည်တိဆောက်ရေးဦးစားပေးပြီးဒုတိယကမ္ဘာစစ်နောက်ပိုင်းအလုပ်ကံခွင်လန်းအများဆုံးဖြစ်အောင်ဖန်တီးပေးမယ်လို့ပြောဆိုထားတာဖြစ်ပါတယ်
ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲတတိယနေ့မှာတော့ဂျွန်ဘာရီကူတာခုတ်အမျိုးသမီးရက်ဘီဘောလုံးဂျူရိုစတဲ့အားကစားပြိုင်ပွဲတွေအများပြားရှင်ပြိုင်ကြပါတယ်။အိုလံပစ်ပွဲတော်မှာပထမဆုံးချိန်ဝင်ရောက်ရှင်ပြိုင်ကြတဲ့သူတွေတတိယမြောက်နေ့ပွဲဥထွက်ကစားကြမှာဖြစ်ပါတယ်။ဒီအိုလံပစ်ပွဲတော်မှာပထမဆုံးခေါင်းမီးချုပ်ပြီးတော့ဝင်ပြိုင်တဲ့မွတ်စလင်အိုလံပစ်အားကစားသမားအဗ်ဒီဟတ်မိုဟာမက်လည်းပွဲဥထွက်ကစားမဲ့သူတွေထဲမှာပါပြီးတော့သူကတော့တာခုတ်ပြိုင်ပွဲဝင်မှာပါ။အမေရိကန်ပြည်ထောင်စုနယူးဂျာဆီပြည်နယ်မှာလူမဲမွတ်စလင်တိုင်းဝမ်မှာကြီးပြင်းခဲ့တဲ့အသက်28နှစ်အရွယ်အဗ်ဒီဟတ်မိုဟာမက်ကအာကစားကိုသူချစ်မြတ်နိုးပေမဲ့အခုလိုနေရာတစ်ခုကိုရောက်ဖို့တော့ချိန်မှန်များစွာရုန်းကန်ခဲ့ရတာဖြစ်တယ်လို့ပြောပါရယ်။သူမအသက်73နှစ်အရွယ်1999ခုနှစ်ကစပြီးတော့ဓာတ်ခုတ်ပြိုင်ပွဲမှာပါဝင်လာခဲ့တာပါ။နိုင်ငံတော်အဆင့်ပြိုင်ပွဲတွေမှာလူနည်းစုကိုစားပြုတဲ့အာကစားသမားတွေမရှိသေးတာကိုသူသတိပြုမိခဲ့ပြီးတဲ့ဒီ2009ခုနှစ်မှာတော့အမေရိကန်နိုင်ငံတော်အာကစားအသင်းကိုစားပြုပါဝင်ခွင့်ရဖို့သူကြိုးစားခဲ့ပါရယ်။2011ခုနှစ်မှာတော့မိုဟာမက်ဟာအမေရိကန်ကိုစားပြုပထမဆုံးမွတ်စလင်အမျိုးသမီးအားကစားသမားတဦးဖြစ်လာခဲ့တာပါ။သူမဟာအမေရိကန်ပြည်ထောင်စုမှာဒုတိယလိုက်ပြီးတော့ကမ္ဘာတဝန်းအားကစားသမားတွေကြားမှာတော့အဆင့်ဆနစ်နေရာမှာရှိပါတယ်။အိုလံပစ်ပွဲဥထွက်ပွဲစဉ်တွေထဲမှာအမျိုးသမီးရက်ဘီဘောလုံးပြိုင်ပွဲလည်းပါပါတယ်။ဒီအမျိုးသမီးရက်ဘီဘောလုံးအားကစားအသင်း9သင်းထဲကအကောင်းဆုံး4သင်းကတော့ဒီရွှေတိစိတ်စုအတွက်ရှင်ပြိုင်မှာဖြစ်ပြီးကနေဒါ၊ဗြိတိန်၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံအသင်းတွေပါဝင်ကစားကြမှာပါရှင်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအတွက်လူမှုဆန္ဒခံယူပွဲတနင်္လာနေ့ကကျင်းပခဲ့ရမှာကနဦးရလက်တွေအရမဲဆန္ဒရှင်တွေရဲ့62ရာခိုင်နှုန်းကထောက်ခံကြောင်းတွေ့ရပါတယ်။စစ်တပ်ကတော့အခြေခံဥပဒေအရရွေးကောက်ပွဲတွေကျင်းပနိုင်မှုလမ်းပွင့်ပေးမှာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့ဝေဖန်သူတွေကတော့အနာဂတ်အစိုးရထဲမှာစစ်တပ်ကဆက်လက်လွှမ်းမိုးနိုင်အောင်အတည်ပြုရရောက်လိမ့်မယ်လို့သတိပေးနေကြတာပါ။လူမှုဆန္ဒခံယူပွဲမှာတော့မဲဆန္ဒရှင်တွေကိုမေးခွန်းတစ်ခုမေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုလက်ခံမခံဆိုတဲ့မေးခွန်းနဲ့ကိုယ်စားလှယ်900ရှိတဲ့အောက်လွှတ်တော်နဲ့အတူစစ်တပ်ကခန့်အပ်မဲ့သူတွေပါဝင်မဲ့ကိုယ်စားလှယ်250ရှိတဲ့အထက်လွှတ်တော်ကဝန်ကြီးချုပ်တစ်တူကိုရွေးချယ်ခန့်အပ်မဲ့အစီအစဉ်ကိုလက်ခံမခံဆိုတာကိုမဲဆန္ဒရှင်တွေသဘောထားပေးကြရတာပါ။ဝေဖန်သူတွေကတော့ဝန်ကြီးချုပ်တစ်တူကိုလွှတ်တော်နှစ်ရက်ပေါင်းရွေးချယ်မဲ့အစီအစဉ်ဟာအနာဂတ်မှာရွေးကောက်ခံမဟုတ်တဲ့သူကိုနိုင်ငံကောင်းဆောင်ဖြစ်တင်မြှောက်နိုင်အောင်လမ်းဖွင့်ပေးရရောက်မယ်လို့သတိပေးနေကြပါတယ်။လူဆန္ဒခံယူပွဲတွေမတိုင်ခင်မှာပဲအစိုးရကတော့ဝေဖန်ပြောဆိုမှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပြီးဒဏ်ငွေနဲ့ထောင်ဒဏ်10နှစ်အထိအပြစ်ပေးနိုင်တဲ့ဥပဒေတွေနဲ့အတူဒါဇင်နဲ့ချီတဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့လူခွင့်ရေးချုပ်ဖောက်မှုတွေစိုးရိမ်စရာအခြေအနေတွေရောက်မှာလူဆန္ဒခံယူပွဲကိုကျင်းပခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။ဂျပန်အီဂရစ်အကီတိုဟာသူဟာအသက်တိတ်ကြီးလာနေပြီးတော့သူ့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်မှုအားရမရှိတော့ဘူးလို့ဒီနေ့ရုပ်မြင်သံကြားကနေတဆင့်နိုင်ငံတော်ကိုကြုံတောက်ကြုံခဲမိန့်ခွန်းပြောသွားပါတယ်
။そのような中何年か前のことになりますが2度の外科手術を受け加えて
လူငယ်တဲ့နှစ်တွေအတွင်းခွဲစိတ်ကုသမှုနှစ်ကြိမ်ခံယူခဲ့ရပြီးအသက်အရွယ်ကြီးညွန့်လာတဲ့အပေါ်မှာကျန်းမာရေးယုံရင်လာတာကိုစတင်ခံစားလာရတဲ့အကြောင်းဒီလိုတွေ့ကြုံခံစားရတာကြောင့်လဲသူ့အနေနဲ့အရင်ကထမ်းဆောင်ခဲ့တဲ့တာဝန်တွေအပြည့်အဝထမ်းဆောင်ဖို့ခက်ခဲလာချိန်မှာတိုင်းပြည်အတွက်ပြည်သူတွေအတွက်ဘယ်လိုရှေ့ဆက်တာဝန်ထမ်းဆောင်နိုင်မလဲဆိုတာတွေးလာမိစေတယ်လို့ဂျပန်အီဂရစ်မင်းကပြောသွားတာပါအသက်82နှစ်အရွယ်ဂျပန်အီဂရစ်ဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနှလုံးခွဲစိတ်ကုသမှုခံယူခဲ့ရတယ်လို့လေပြုံရောင်ယောဂနဲ့စီးကျိတ်ကင်ဆာယောဂတွေကိုလည်းခံစားခဲ့ရတာပါကျမရဲ့အခြေအနေမကောင်းပေမဲ့လည်းဂျပန်အီဂရစ်အနေနဲ့ထိနှက်အလွယ်တကူဆွလို့တော့မရပါဘူး။1948ခုနှစ်နန်းတွင်းဥပဒေအရအီဂရစ်မင်းတပါးနှက်ရွာစံချိန်ကြမှနောက်ထပ်ထိနှက်ဆက်ခံမဲ့သူကိုရွေးချယ်ရတာကြောင့်ပါ။နန်းတွင်းဥပဒေကိုချိုးဖောက်ရကြမဲ့အခုချိန်ဒီထိနှက်ဆွလို့တဲ့ပုံစံမျိုးတိုက်ရိုက်မပြောပေမဲ့လို့ထိနှက်ဆက်ခံမှုတွေချော့ချော့မွမွဖြစ်အောင်ဘယ်လိုလှုပ်ဆောင်မလဲဆိုတာစဉ်းစားသုံးသပ်ကြဖို့ကတော့ဂျပန်အီဂရစ်အာကီဟီတိုကအရေးအမှုပြောသွားခဲ့ပါရဲ့ရှင်။
စီးရဲနိုင်ငံမြောက်ပိုင်းကအလက်ဖုံမြို့မှာတိုက်ခန့်တပ်တွေကနောက်ထပ်စစ်ကူတွေဆစ်လုပ်ပြီးမဟာဗျူဟာကျတဲ့နယ်မြေတွေကိုအပြည့်အဝထိန်းချုပ်ဖို့ကြိုးပမ်းနေတယ်လို့အစိုးရတပ်တွေကလည်းအသာစီးရနေတဲ့သဘုံတွေကိုလေကြောင်းကတွန့်ပြန်ထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာနေပါတယ်။အစိုးရတပ်တွေကသတင်းသုံးဖက်ချာပိတ်ဆို့ဝိုင်းရံထားတာကိုသဘုံတပ်တွေချုပ်ပေါက်ပြီးနောက်မှာပဲထိုးစစ်တွေပြင်းထန်လာနေတာပါ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအမေရိကန်နဲ့ဩစတြေးလျနိုင်ငံသားတွေလို့ယူဆရတဲ့နိုင်ငံသား၂ယောက်ကိုဘယ်သူဘယ်ဝါမသိရတဲ့လက်နက်ကန်တွေကပြန်ပေးဆွဲခဲ့ပါတယ်။ပြန်ပေးဆွဲခံရတဲ့သူ၂ဦးဟာအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ကတော်မှာအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေလို့ယူဆရပါတယ်။နိုင်ငံတော်လုံခြုံရေးတပ်ဖွဲ့ယူနီဖောင်းဝတ်ထားပြီးတော့ရုပ်ဖြတ်ထားတဲ့လက်နက်ကန်၂ဦးကဒီနိုင်ငံသား၂ဦးကိုတနင်္ဂနွေနေ့ညတုန်းကပြန်ပေးဆွဲသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာရဲဝန်ထမ်းတစ်ယောက်က VOA အာဖဂန်ဌာနကိုပြောပါရယ်။အမေရိကန်နိုင်ငံသားရဲ့ဌာနကတော့ကဘူးမြို့မှာအမေရိကန်နိုင်ငံသား၂ဦးပြန်ပေးဆွဲခံရတယ်ဆိုတာသူတို့သိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူးရှင
်။ဩဂုတ်လ10ရက်နေ့တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့မက်ခင်ပြူထွေးတို့ကပြောပြပေးခဲ့တာပါ။ဒီကနေ့ဟာမြန်မာနိုင်ငံရဲ့တမိုင်းဝင်ရှီလေးလုံးရေတော်ဘုံကြီး28နှစ်ပြည့်မြောက်တဲ့နေ့ဖြစ်တာကြောင့်နှစ်ပတ်လည်ထိမ့်မှခန္ဓာရီကျင်းပတဲ့အကြောင်းတွေကိုဦးစားပေးတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ရန်ကုန်မြို့ကအခမ်းအနားအကြောင်းပြောပြပေးပါမယ်။အော်လာရှိရနေကိုမြန်မာနိုင်ငံဒီမိုကရေစီနေ့ဖြစ်သတ်မှတ်ပေးဖို့ရှီလေးလုံးဒီမိုကရေစီအရေးတော်ပုံလို့ရှားသူတွေကတညီတညွတ်ထဲတောင်းဆိုလိုက်ပါတယ်။ NLD အယက်သားအစိုးရတဲ့လက်ထက်မှာရှီလေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားကိုဒီကနေ့ရန်ကုန်မြို့အပါဝင်နိုင်ငံအဝမ်းမှာပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။ဒီသတင်းပြည့်စုံကိုမတ်မေခါကပြောပြပေးထားပါတယ်ခင်ဗျာ။
ဒီကနေ့မှာတော့ရှီလေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့အပါဝင်နိုင်ငံအဝမ်းမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်ကြက်ကဆန်ဓမ္မပီယသာသနာရိပ်သာမှာကျင်းပပြုလုပ်ခဲ့တဲ့ရှီလေးလုံးအခမ်းအနားမှာရှီလေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားသူတွေကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကျဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေရရှိဖို့အတွက်လူတန်းစားအလွှာအသီးတွေကငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲ့ဒီအချိန်အာဏာသိမ်းခဲ့တဲ့စစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အပြစ်မဲ့ပြည်သူတွေထောင်ထဲချပြီးအသက်ဆုံးရှုံးခဲ့ရပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနဲ့ပတ်သက်ပြီး88ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့88ကာလမှာခက်ခဲတဲ့လမ်းတွေကိုဖျက်ဆီးပြီးနေရာဒေသအမျိုးမျိုးမှာကိုစီတာဝန်တွေထမ်းဆောင်ခဲ့ကြကြောင်းဒီသမိုင်းတွေကိုမပြောက်ပြက်အောင်တိထက်ပူပြီးအလေးထားပြီးအမှတ်တရအနေနဲ့ဖော်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ပြောဆိုလိုက်ပါတယ်။ဒီပြင်88ခုနှစ်တုန်းကပြည်ပကိုအကြောင်းမျိုးမျိုးကြောင့်ထွက်ခွာသွားရတဲ့သူတွေမှာအခုချိန်ပြန်လည်ပြည်တော်ဝင်ကျင်နေတာကြောင့်အစိုးရအနေနဲ့ဒါကိုကူညီပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။88ခုနှစ်မှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့အစပြုရှင်သန်လာခဲ့တဲ့88မျိုးဆက်တွေအနေနဲ့လက်ရှိနိုင်ငံတော်အစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့လှုပ်ဆောင်မှုတွေမှာပူးပေါင်းလှုပ်ဆောင်သွားမယ်လို့88ကျောင်းသားကောင်းဆောင်ကိုမြအေးကပြောဆိုလိုက်ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့နိုင်ငံရေးရည်တည်မှုနဲ့ပတ်သက်ပြီးသူကခုလိုပြောလိုက်ပါသေးတယ
်။88မျိုးဆက်ဆိုတာကျယ်သွားကြီးသွားတယ်။ဘာလို့ဥမာအပြင်လူမောင်သက်ပါတီကလည်း88မျိုးဆက်ပဲ။88ငြိမ်းဝဲဆိုတော့ကောက်ကောက်ကလေးပေါ့ဗျာ။အဲ့တော့ငြိမ်းပွင့်အနေနဲ့ကျွန်တော်ပြောရမယ်ဆိုငြိမ်းပွင့်ထဲမှာဒီပင်လေနိုင်ငံပါတီလိုင်းကိုသွားကျင်တဲ့လူတွေရှိတယ်။နောက်အေးအေးဆေးဩဇာပဲတူထောင်မယ်ဆိုတဲ့ဟာရှိတယ်။အဲ့တော့ကျွန်တော်ထင်ပါတယ်တိတ်မကြခင်ကာလမှာတော့မြန်မာပြည်ဒီမိုကရက်တစ်အပြောင်းအလဲဟာတော်တက်မှန်ကန်နေရယ်ဆိုရင်တော့88တည်းကဘလို့ပဲပြည်ပန့်ပိုးသွားမှာပဲအဲ့ဒါမျိုးဆက်တစ်ခုလို့ပြောတာ။စောင်းမှုစောင်းတိမ်းစောင်းမှုတွေဖြစ်လာခဲ့မယ်ရွေးလာခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်သိတယ်88မျိုးဆက်ဒီတိုင်းထိုင်နေမှာပေါ့။အဲ့တော့အဲ့ဒီအချိန်ကျရင်နိုင်ငံပါတီတည်းလည်းဖြစ်သွားနိုင်တယ်လို့နိုင်ငံ policy ကိုချမှတ်တဲ့အဆင့်ကိုလည်းတက်လန်းသွားဖို့ရှိပါလိမ့်မယ်။တိမ်းစောင်းမှုမရှိရင်တော့နည်းနည်းလေးနောက်ကျတယ်ဘာနိုင်ငံရေးမှာအချိန်နဲ့အချိန်ကနဲ့တိုင်ပင်ရွေးချယ်တာကိုလိုပါတယ်
။88ကျောင်းသားကောင်းဆောင်တက်ဦးဖြစ်တဲ့ကိုသက်ထွန်းကတော့မြမနိုင်ငံရေးလှုပ်ရှားမှုမှာအားလုံးဆက်လက်ပါဝင်ဖို့လိုအပ်နေကြောင်းရေပေါ်စီနိုင်ငံရေးလှုပ်ဆောင်ကတက်မတော်ဆိုတဲ့လူရန်စားတရက်88ကျောင်းသားဆိုတဲ့လူရန်စားတရက်နိုင်ငံရေးအကျဉ်းသားလူရန်စားတရက်စသဖြင့်ပေါ်ထွက်လာပြီးခွဲခြားမနေကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိနိုင်ငံရေးသမားတွေ88ကျောင်းသားကောင်းဆောင်တွေအနေနဲ့ပြည်သူတွေနဲ့တသားတည်းရှိဖို့တိုက်တွန်းခဲ့ပြီးဝေးကွာလာမှုတွေရှိနေတဲ့အပေါ်ဝေဖန်ထောက်ပြသွားခဲ့ပါတယ်။
အဲ့တော့တကယ်တမ်းတော့တိုင်းပြည်ကိုကောင်းစေခြင်းနဲ့ထူထောင်စေခြင်းနဲ့ဆိုရင်အခုလိုဘေးဘန်းနေပြီးတော့ပတ်ပြောနေမယ်အစားနော်တကယ်ထူထောင်နိုင်တဲ့အဆင့်မျိုးရောက်အောင်လုပ်ရလိမ့်မယ်။လွယ်လွယ်ပြောရင်နိုင်ငံရေးကိုကြောက်လို့မရဘူး။ဒီလိုမျိုးစိတ်တွေကြားထဲမှာကပုဂ္ဂိုလ်ကြီးတွေလည်းပါမယ်ဘိုးတော်ကဖွဲ့စည်းကြီးလည်းပါမယ်အဲ့လိုသဘောတရားအမျိုးမျိုးနဲ့မကြည်လည်တာတွေအပြင်အခုဆက်ပြီးဖြတ်သန်းလာတဲ့ခေတ်ကာလမှာမကြည်လည်မှုတွေဒီလိုမကြည်လည်မှုတွေကိုလည်းသူတို့ကြိတ်ဖြေရလိမ့်မယ်အ
ဲ့ဒါတွေကိုမဖြေနိုင်ဘူးဆိုလို့ရှိရင်လည်းစုစည်းစည်းမဖြစ်နိုင်ဘူးအင်အားရှစ်စည်းမျိုးဆက်ဆိုတဲ့ဥစ္စာမှာတူးချင်းတယောက်ချင်းကောင်းယူနိုင်မရဘူးဒါမျိုးဆက်တစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့မျိုးဆက်တစ်ခုလုံးကတာဝန်ကျေဖို့လိုတယ်တိုင်းပြည်ကိုကဲခြင်းနဲ့ဆိုရင်နိုင်ငံရေးကိုပြပြသားသားလှုပ်တင်တယ်လို့ပဲပြောရလိမ့်မယ်
ဒီကနေ့28နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ဝင်ကျင်းပတာမှာပြီးခဲ့တဲ့ရှစ်လေးလုံးကိုရတုကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်၃ရက်ဖြစ်တဲ့ကိုကြမ္မာကိုပြထန်းပိုင်ခွင့်ရှိပြီးတန်းတူညီမျှသောဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တစ်ကိုထူထောင်ဖို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲဖို့နဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးကိုဦးတည်တဲ့အမျိုးသားအင်အားစုတွေပါတဲ့ညီလာခံတရက်ကိုကျင်းပဖို့စတဲ့အချက်တွေကိုအစိုးရနဲ့အတူဆက်လက်ကောင်တယ်ဖော်သွားမယ်လို့ရှစ်လေးလုံးဆက်လက်အကောင့်ထဲပေါ်သွားမယ်လို့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ရှင်
။ရန်ကုန်မြို့အခမ်းအနားအကြောင်းမမေခတင်ပြပေးသွားတာပါ။အခုတခါတော့ဒီမြန်မာနိုင်ငံတဝမ်းမှာရှစ်လေးလုံးအရေးတော်ပုံခမ်းနားတွေကျင်းပတဲ့အကြောင်းကိုဆက်ပြောပြပေးမှာပါ။မြန်မာသမိုင်းဖြစ်စဉ်အားလုံးဟာရှစ်လေးလုံးအရေးတော်ပုံနဲ့ဆက်ဆက်ပေါ်ပေါက်လာတာဖြစ်လို့တာမန်နေဒူးနေမြက်လိုမျိုးဆက်သစ်တွေတည်ယုံလှုပ်တာမျိုးနဲ့မလွန်လောက်ပဲမြန်မာနိုင်ငံမှာအုပ်ချုပ်သူအစိုးရတွေကအတိမတ်ပြုနိုင်ဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မေးမကသတင်းပေးပို့ထားပါရခင်ဗျာ
လွန်ခဲ့တဲ့28နှစ်ကမြန်မာနိုင်ငံမှာလူလူအင်အားအကြီးမားဆုံးပါဝင်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ခဲ့တာကြောင့်အယက်သားအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံတဝန်းလုံးအထိမ့်မဲ့ပွဲတွေကိုကျင်းပခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့မှာတော့ရှစ်လေးလုံးနေ့ကိုကျင်းပခဲ့ကြပုံကိုရှစ်လေးလုံးငွေရတုဆုံးဖြတ်ချက်အကောင့်ထယ်ဖော်ရေးကော်မတီဝင်88ကျောင်းသားဟောင်းကိုညင်ကြီးကျော်ကအခုလိုပြောပြပါတယ်
ရှစ်လေးလုံးကတော့ဒါနှစ်စီကျင်းပပြုလုပ်ရမှာပွဲတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့မလေးနေလဲဆိုလို့ရှိရင်မြန်မာနိုင်ငံဒီမိုကရေစီနေ့လို့သတ်မှတ်ပေါ်ပေါက်ဖို့တော့မှကျွန်တော်တို့ကြိုးစားနေကြတာပါလက်ရှိနိုင်ငံရေးဖြစ်ပေါ်မှုပေါ်မှာကျွန်တော်တို့ရှစ်လေးလုံးငွေတူဆုံးဖြတ်ချက်တွေဘယ်လိုထပ်ပြီးတော့စံပိုးအကောက်တွေပေါ်နိုင်မလဲဆိုတဲ့နိုင်ငံရေးစုစည်းစကားဝိုင်းတဲ့အတူကျင်းပတာပါ
ကြားပြည်နယ်လွိုက်ကော်မြို့မှာလဲခန်းနာပွဲကိုတပိတ်စကန်ဖွင့်ခဲ့တဲ့ဖုံးတော်ကြီးအကြောင်းမှာကျင်းပခဲ့တယ်လို့ခရီးရန်အာစီဖျားရှိခိုးကျောင်းမှာလည်းဝိပုစုတောင်းတာတွေလုပ်ခဲ့ကြတာပါ။ကရင်နီပြည်လူငယ်များတပ်မကအတိုင်ပင်ခံကိုကျော်ထင်အောင်ကတော့လွိုက်ကော်မြို့မှာရှစ်လေးလုံးရေးတော်ပုံပွဲကိုဘာကြောင့်ကျင်းပရသလဲဆိုတာကိုအခုလိုပြောပြပါရစေ
။ပွင့်လင်းလာတဲ့ကာလအနေထားတရရရောပြည်သူရွေးချယ်တဲ့အစိုးရတရပြက်လာတဲ့အချိန်မှာဒီလိုခင်းကျင်းတရဖြစ်ပေါ်ဖို့အတွက်ကိုရှစ်လေးလုံးကာလမှာအသက်ပေးရွှေပေးဆက်ခဲ့ကြတဲ့ဒီမိုကရေစီရေးကြိုးပမ်းခဲ့ကြတဲ့သူတွေကိုအတိအမှတ်ပြုအောင်မေ့မှုရယ်သူတို့မျှော်မှန်းထားတဲ့ဒီမိုကရေစီနိုင်ငံတရားပေါ်ထွန်းဖို့အရေးမှာအခုလိုအပ်နေသေးတဲ့အချက်လက်တွေအပြည့်အဝခံစားနိုင်ဖို့အတွက်ဆက်လက်ကြိုးပမ်းရမယ့်အနေအထားနဲ့လက်ရှိလုပ်ကန်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေနဲ့ဖက်ဖက်ပြီးတော့သူတည်ဆောက်ဖို့အတွက်နောက်မျိုးဆက်လူငယ်တွေကနေပြီးတော့ဒီအပေါ်မှာလည်းသိရှိပြီးတော့ဂုဏ်ကျေးဇူးတွေကိုအတိအမှတ်ပြုဖို့ရောလက်ရှိကသမိုင်းပြီးတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ကိုပါဒါအတိမပြုလုပ်ကင်ဆောင်ရရှင်ပဲဖြစ်ပါတယ်ခင်ဗျ။
အလားတူသခိုင်းတိုင်းရန်ကုန်တိုင်းမကွေးတိုင်းမွန်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်တွေမှာလည်းနေရာတော်များများမှာလူထုလူဒန်းစားပေါင်းစုံကရှစ်လေးလုံးအရေးတော်ပုံအောက်မေ့ခြင်းအထိမ့်မဲ့ပွဲတွေကိုကျင်းပခဲ့ပါတယ်။ရှစ်လေးလုံးလူထုအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးမှာသမိုင်းဆိုင်ရာအထောက်အထားတွေဖြစ်ပေါ်ခဲ့ရတယ်လို့လက်ရှိမြန်မာနိုင်ငံရေးဖြစ်စဉ်တွေတိုင်းရင်းသားရေးရာကိစ္စတွေနဲ့လည်းဆက်ဆက်နေတာကြောင့်တာမန်နေဒူးနေမြက်ရက်တရက်မဟုတ်တလို့နောက်မျိုးဆက်တွေတိနာလဲရုံအထိမ့်မဲ့လောက်တာနဲ့တော့မလုံလောက်ဘူးဆိုပြီး88ကျောင်းသားဟောင်းကိုကြီးကျော်ကပြောပါတယ
်ဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်ပေါ်ရောက်လာမှုတွေတိုးတက်မှုတွေအပြည့်အစုံနိုင်ငံရေးမှာဖြစ်ပေါ်လာမဲ့ဆရယ်ဒီမိုကရက်တစ်နိုင်ငံနောက်ပြည်ရေးဆွေးနွေးဆေးရေးမျိုးစားရေးများစွာအလုံးဟာတကယ်တော့ဒီရှစ်လေးလုံးဆိုတဲ့အရေးတော်ပုံကြီးကလေပေါ်ပေါက်လာတာပါကျွန်တော်နိုင်ငံရဲ့သမိုင်းဖြစ်စဉ်မှာလူထုပါဝင်မှုအခမ်းကဏ္ဍမှာအမြင့်မားဆုံးလို့ပြောလို့ရတဲ့ဒီရှစ်လေးလုံးအရေးတော်ပုံကြီးဟာတော့တာမန်ရတရမဟုတ်တယ်လို့နောက်လာတော့တာပြည်ယုံဆိုတဲ့အခြေစားလောက်တယ်မလုံလောက်ဘူးလို့ပြောပါတယ
်တကယ်တော့ရှစ်လေးလုံးအရေးတော်ပုံကြီးဟာ28နှစ်တာရှိသွားပေမဲ့ဒီရေတော်ပုံကြီးမှာအသက်ပေးသွားခဲ့သူတွေရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်လို့မှတ်တမ်းမှတ်ရာတွေကိုဘယ်အစိုးရလက်ထက်မှာမှတရားဝင်ထုတ်ပြန်တာတွေမရှိသေးသလိုသမိုင်းဆိုင်ရာအထောက်အထားအချက်လက်တွေကိုကြီးကြီးကျယ်ကျယ်စုဆောင်းတာမျိုးတွေလည်းမရှိသေးပါဘူးဒီအတွက်တေဆုံးပြောက်ဆုံးစီးရင်တွေလည်းအထူးကြထွက်ပေါ်လာတာတွေလည်းမရှိသေးပါဘူးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကတော့ ရှင်လေးလုံးအထိမ့်မတ်ရေးတော်ပုံပွဲတွေကိုတိတ်ဆိတ်ငြိမ်သက်စွာနဲ့လျှို့ဝှက်ကျင်းပခဲ့ရတယ်လို့အထိမ့်မတ်ပွဲတွေလုပ်ခဲ့တဲ့အတွက်ရဟန်းရှင်လူကျောင်းသားပြည်သူတွေကလည်းနိုင်ငံရေးပုံမှတ်တွေနဲ့အရေးယူထောင်ချခံရတာတွေရှိခဲ့တယ်လို့အလုတ်ဖြုတ်ခံရတာတွေလည်းရှိခဲ့ပါတယ်။အခုမကြာခင်ကမှတက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာရှင်လေးလုံးရေးတော်ပုံထိမ့်မတ်ပွဲကိုပထမဆုံးအကြိမ်ဖြစ်လွတ်လပ်ပွင့်လင်းစွာကျင်းပခဲ့ကြတာဖြစ်ပါတယ်။ရှင်လေးလုံးရေးတော်ပုံဟာမြမသမိုင်းမှာထူးခြားတဲ့လူတို့လူတန်းစားပေါင်းစုံပါဝင်တဲ့ရေးတော်ပုံကြီးဖြစ်ခဲ့ပြီးလက်ရှိအစိုးရတည်ဟာလည်းဒီရေးတော်ပုံနဲ့ဆက်ဆက်ပြီးပေါ်ပေါက်လာတဲ့အစိုးရဖြစ်တယ်ဆိုပြီးနိုင်ငံတကာကအသိမှတ်ပြုခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကလည်းပြောဆိုခဲ့ကြပါတယ်ရှင
်။မိုင်းမှာတင်ပြသွားတာပါခင်ဗျာ။ရှင်လေးလုံးရေးတော်ပုံနှစ်ပတ်လည်အခမ်းအနားတွေကျင်းပတဲ့သတင်းတွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့နားဆင်ရမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံမှုအကြောင်းပါ။ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဟာတိုင်းဒေသတွေမှာတိုက်ခိုက်မှုရစဲရေးအပါဝင်ငင်းငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်အပြစ်ကရစဲထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရောအပြစ်မရရသေးတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေပါအားလုံးပါဝင်နိုင်ဖို့မျှော်လင့်ထားတဲ့27ရာစုပင်လုံညီလာခံကျင်းပနေဆောင်ရွက်နေချိန်မှာအခုလိုအရေးပါတဲ့ပုဂ္ဂိုလ်နှစ်ဦးတွေ့ဆုံဆွေးနွေးမှုထွက်ပေါ်လာတာပါနှစ်ဦးနှစ်ဖက်ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့သမရယုံဝင်ကြီးဌာနပြောခွင့်ရဦးစောသေးကိုမတ်တန်ကြီးထိုက်ကဆက်သွယ်မိမျက်နှာမှာအခုလိုစပြောပါရစေ
။မြန်မာနိုင်ငံတွင်းအမေရိကန်ပုဂ္ဂလိကယင်းနှိမ့်နှံမှုတွေဟာမြန်မာစီးပွားရေးကသာမကမြန်မာပြည်သူတွေနဲ့မြန်မာလူမှုအတိုင်းအဝိုင်းအတွက်ပါအကျိုးဖြစ်ထွန်းစေမှာဖြစ်တယ်လို့မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့စီးပွားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin ကဒီကနေ့ပြောဆိုခဲ့တာပါ။မြန်မာ IT နည်းပညာဖွံ့ဖြိုးတိုးတက်ရေးအတွက
်လွန်ခဲ့တဲ့28နှစ်ကမြန်မာနိုင်ငံမှာလူလူအင်အားအကြီးအမားဆုံးပါဝင်ခဲ့တဲ့ရှင်းလင်းလုံးရေးတော်ပုံကြီးဖြစ်ခဲ့တာကြောင့်အယက်သားအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံတဝန်းလုံးအထိမ့်မဲ့ပွဲတွေကိုကျင်းပခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့မှာတော့ရှင်းလင်းလုံးနေ့ကိုကျင်းပခဲ့ကြပုံကို
ညောင်လို့လူပေါင်းတသိန်းနဲ့အောက်ကျဆို
စုစုပေါင်း
2
န
ာရီ
ခွဲလောက်ကြာပါတယ်နေနိုင်ွယ်လောက်ကြာတော့အသေးစိတ်ပေါ့နော်အသေးစိတ်ကိုဆွနေကြတယ်ဆွနေတဲ့နေထားတော့နှုတ်နှစ်ဖက်ဥပေါင်းဆောင်တဲ့အာမတော်တော်လေးကိုအားရတင်နေပေါ်ရအနေထားလို့ယူဆလို့ရပါတယ်ဟုတ
်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုတဲ့အပေါ်မှာတက်မတော်ဘက်ကဘယ်လိုများတုံ့ပြန်ပါလဲဆရာ
ဒီတည်းကတော့ကျွန်တော်တို့ကထောက်လုံးလုံးပြောလို့မရဘူးနော်ဒီဟာလဲ generally ပဲကျွန်တော်တို့ကကောင်း issueတိုက်တယ်ဒီကျွန်တော်တို့ကပြောလို့ရတယ်။ကျန်တာကတော့လောလောဆယ်ပြောလို့မရတော့ဘူး။ကျန်တဲ့ဟာကတော့ကျွန်တော်တို့ကဒီငင်းငိုင်းလုပ်ငန်းစဉ်တစ်ခုလုံးနဲ့ဆက်ဆက်ပြီးတော့လုပ်နေတာဖြစ်တာပေါ့။ဟုတ်
တို့ရရှိမြတ်ခင်ဗျာ။အတန်ဖိုင်မှားယွင်းပြီးတော့ထုတ်လွှင့်ခဲ့တာအတွက်အထူးတောင်းပန်ပါတယ်။အခုကျွန်တော်တို့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကောက်ဝေးဦးစီးချုပ်တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါပါ။ဒီကနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်မတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်တိုင်းရင်းသားဒေသတွေမှာတိုက်ခိုက်မှုရစဲရေးပါဝင်ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်နှစ်ဦးနှစ်ဖက်ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့တမရယုံဝင်ကြီးဌာနပြောခွင့်ရတမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေးကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းတာမှာသူကအခုလိုစပြောပါတယ်
တမရကဒီချုပ်နဲ့နိုင်ငံတော်ဤတိုင်းမှာပို့ကိုတွေ့တဲ့အခါမှာအဓိကအဖြစ်ကျွန်တော်တို့အချက်လေးချက်ပေါ့နော်ချက်လေးချက်ဆိုတာကိစ္စရလေးရပေါ့အဲ့ဒါဆိုနေတယ်နံပါတ်၁ကကျွန်တော်တို့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေပြစ်ခတ်တိုက်ခိုက်မှုရစဲရေးနံပါတ်၂ကတော့အမျိုးသားပြန်တဲ့တပ်မြေရေးနဲ့ပြည်တွင်းငင်းငင်းရေးနံပါတ်၃ကတော့ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့ပြည်ငင်းရေးကြံရေးနောက်နံပါတ်၄ကတော့ပြည်တော်စုညီညွတ်ရေးညီလာခံ21ရာစုပြည်လုံးကျင်းပရေးဒီကိစ္စတွေဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲရလအနေနဲ့ရောကောင်းပါလားဆရာ
အော်ဒါဆွေးနွေးတာကတော့ဟိုနှစ်နာရီကနေပြီးတော့၄နာရီခွဲဆိုစုစုပေါင်းနှစ်နာရီခွဲလောက်ကြာပါတယ်နှစ်နာရီခွဲလောက်ကြာတော့အသေးစိတ်ပေါ့နော်အသေးစိတ်ကိုဆွေးနွေးကြတယ်ဆွေးနွေးတဲ့နေထားတော့နှုတ်နှစ်ဖက်ဥပေါင်းဆောင်တဲ့အာမတော်တော်လေးကိုအားရတင်နေပေါ်ရအနေထားလို့ယူဆလို့ရပါတယ်ဟုတ
်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုတဲ့အပေါ်မှာတက်မတော်ဘက်ကဘယ်လိုများတုံ့ပြန်ပါလဲဆရာ
ဒီတည်းကတော့ကျွန်တော်တို့ကထောက်လုံးလုံးပြောလို့မရဘူးနော်ဒီအရယ် generally ပဲကျွန်တော်တို့ကကောင်း issue title တွေကျွန်တော်တို့ကပြောလို့ရတယ်။ကျန်တာကတော့လောလောဆယ်ပြောလို့မရတော့ကျန်တဲ့ဟာကတော့ကျွန်တော်တို့ကဒီငင်းငိုင်းလုပ်ငန်းစဉ်တစ်ခုလုံးနဲ့ဆက်ဆက်ပြီးတော့လုပ်နေတာဖြစ်တာပေါ့။ဟုတ
်။နေပြီးတော့တမရယုံမှပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုတော့ကြီးတဲ့ဦးစီးချုပ်၊နေဆက်ရေးရပြည်ထောင်စုဝန်ကြီး၊ပြည်ထောင်စုရှေ့နေချုပ်အပြင်မြန်မာအစိုးရရဲ့ငင်းငိုင်းကော်မရှင်ဥက္ကဋ္ဌတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။အခုတော့ American လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းတင်ဆက်ပေးမှာပါ။မြန်မာနိုင်ငံကိုဒီ စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ပုဂ္ဂလိကကဏ္ဍနဲ့ရင်းနှီးမြှုပ်နှံမှုဟာအထောက်ပံ့ဖြစ်စေမယ်လို့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ IT ကွန်ပျူတာအစိတ်မြစ်နည်းပညာတိုးတက်မှုအတွက်အမေရိကန် IT ကုမ္ပဏီတွေဘက်ကဆောင်ရွက်ခဲ့တာတွေတက်တည်ရှိခဲ့တယ်လို့ပြောပါတယ်ဒီအကြောင်းကုသညင်ဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းအမေရိကန်ပုဂ္ဂလိကယင်းနှိမ့်နှံမှုတွေဟာမြန်မာစီးပွားရေးကိုသာမကမြန်မာပြည်သူတွေနဲ့မြန်မာလူမှုအတိုင်းအဝိုင်းအတွက်ပါအကျိုးဖြစ်ထွန်းစေမှာဖြစ်တယ်လို့မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့စီးပွားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin ကဒီကနေ့ပြောဆိုခဲ့တာပါမြန်မာ IT နည်းပညာဖွံ့ဖြိုးတိုးတက်ရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးနေတဲ့ဖန်တီးယာအဖွဲ့ရဲ့ရုံးခန်းမှာမြန်မာကွန်ပျူတာပညာရှင်တွေကွန်ပျူတာတက္ကသိုလ်နဲ့စီးပွားရေးတက္ကသိုလ်ကလူငယ်တွေနဲ့တွေ့ဆုံစင်မှာပြောဆိုသွားတာဖြစ်ပါတယ်အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin နဲ့အတူအမေရိကန်စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေပါဒီပွဲကိုတက်ရောက်လာကြပါတယ်။မြန်မာ ID အစိုးရနည်းပညာလုပ်ငန်းတွေမှာအသင့်လုတ်ကင်နှံအောင်လို့လူပေါင်းတသိန်းနီးပါးကိုအမေရိကန်ကုမ္ပဏီဖြစ်တဲ့ Microsoft ကနေပြီးတော့အထောက်အကူပြုတင်နန်းပေးခဲ့တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ကပြောသွားပါတယ
်။ So the US private sector is already demonstrating that it is ready and able to become an important partner in Myanmar's future economic growth. And for example,thanks to a strategic alliance between
American
Microsoft
ရဲ့ပုဂ္ဂလိကကဏ္ဍပိုင်းဟာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုမှာအရေးပါပါအပြန်အလှန်အားဖြင့်အထောက်အပံ့ဖြစ်စေတယ်ဆိုတာတွေ့နေရပါပြီ။ဥပမာဆိုပါစို့ Microsoft Company နဲ့ MCC မြန်မာ Computer Company Limited တို့အကြားမဟာဗျူဟာကြကြမိဖက်ဆက်ဆံလုပ်ကိုင်တာကြောင့်မြန်မာ IT ကွန်ပျူတာအစိုးရနည်းပညာပိုင်းတွေမှာအသင့်လုပ်ကိုင်နိုင်မဲ့လူပေါင်းတသိန်းလောက်ကိုမွေးထုတ်ပေးခဲ့ပါပြီ။
မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဟာစီးပွားရေးအကောက်မှုနဲ့ချိတ်ဆက်နေမယ်လို့လည်းပြောပါရယ်။နှစ်ပေါင်းများစွာထောင်နေတဲမှာနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေဟာဒီကနေ့မှအစိုးရအဖွဲ့ဖြစ်တာဝန်ယူဆောင်နေပြီးတော့တိုင်းပြည်မှာခိုင်မာအကောက်နဲ့စီးပွားရေးစနစ်လိုအပ်နေတယ်ဆိုတာကိုသူတို့တွေသဘောပေါက်နားလည်တဲ့အကြောင်းကံလက်ထောက်နိုင်ငံကြီးဝန်ကြီးကပြောပါရယ်။တကယ်တော့နိုင်ငံရေးနဲ့စီးပွားရေးဆက်ဆံမှုဟာအရေးကြီးတယ်လို့ပဲဒီကဏ္ဍတွေမှာစုံဦးတီထွင်ဆွမ်းဆောင်သူတွေဟာအရေးပါလွန်းတယ်လို့ကံလက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ကပြောခဲ့ပါရယ
်။ Because a robust economyAnd a strong democracy are inextricably linked. But for both to truly prosper, they need innovators. They need entrepreneurs like you. And you create the products and services that people buy.
ခိုင်မာအကောက်နဲ့စီးပွားရေးစနစ်နဲ့ခိုင်မာတဲ့ဒီမိုကရေစီစနစ်ဆိုတာတစ်ခုနဲ့တစ်ခုချင်းချောင်ဆက်ဆက်နေတဲ့အရာပါ။နှစ်ခုစလုံးမှာတကယ်ပဲအလားအလာကောင်းတွေဖြစ်လာဖို့ဆိုရင်တော့ကျွန်တော်တို့လိုရှေ့ဆောင်ကြံဆောင်သူတွေ၊စူဦးတီထွင်သူတွေလိုအပ်ပါတယ်။ခင်ဗျားတို့ဟာပြည်သူတွေအတွက်ဝန်ဆောင်မှုတွေပေးပါတယ်။စီဝေးဖွံ့ဖြိုးမှုကိုဖန်တီးပေးပါတယ်ခမားတို့ရဲ့စွမ်းပကခမားတို့ရဲ့တီထွင်ရှေ့ဆောင်မှုခမားတို့ရဲ့အရေးချင်းတွေဟာစီဝေးနဲ့လူမှုရေးကိုဥဆောင်မောင်းနေနေပါတယ
်စီဝေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Charles Rifkin ဟာ American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့အခုဒီ၄ရက်ကြာမြန်မာခီးစဉ်ကိုဥဆောင်လာရောက်နေတာဖြစ်ပါတယ်သူနဲ့အတူပဲ American စီဝေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းပါဝင်ကြပါတယ်မြန်မာနိုင်ငံအတွင်းလက်ရှိယင်းနှိမ့်နှံနေကြတဲ့စီးပွားရေးလုပ်ငန်းတွေဟာဒေသခံလူမှုအတိုင်းအဝိုင်းကိုဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုလေ့လာတော့မှာဖြစ်တယ်လို့ပဲအနာဂတ်အချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံတည်းယင်းနှိမ့်နှံနိုင်မဲ့အခြေအနေကောင်းအတွက်လည်းပြင်ဆင်နိုင်ဖို့ဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကူစားပြုတဲ့ American ASEAN စီးပွားရေးကောင်စီကတာဝန်ရှိသူတွေလည်းဒီခီးစဉ်မှာပါဝင်ကြပါတယ်ကံလက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ဟာရောင်းတိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့လည်းဒီကနေ့တွေ့ဆုံပြီးတော့ရောင်းတိုင်းဒေသအတွင်းစီးပွားရေးယင်းနှိမ့်နှံမှုဆိုင်ရာအဟန့်တားတွေအခွင့်အလမ်းတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသိရပါတယ်။ဒါပြီးရင်တော့ Mr. Rifkin ဟာနေပြည်တော်ကိုတွားရောက်ပြီးတော့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေနဲ့မနေ့ဖြစ်မှာတွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ
။ကိုသားညုံဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါပါခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်တော်မှာရှိတဲ့ကတ္တာမြို့ရဲ့ဆေးရုံဝင်တွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲရာကရှင်းနေအများစုပါဝင်အ ਨੇ စုံလူပေါင်း60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရသွားပါတယ်။စီးရဲနိုင်ငံမြောက်ဘက်အလက်ပိုမြို့မှာအစိုးရနဲ့တဘုံတပ်တွေကြားအပြင်းထန်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တင်ဂျင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါအစီအစဉ်ထုတ်လို့ရေးမှုကတော့ maximum ဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့အောင်ပါအားလုံးနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာလိုက်ပါပို့ပါ
This program has come to you from the Voice of America, Washington.